စာပေကဗျာတေးသချင်းလောကမှာကဘာကျော်တဲ့အိန္ဒိယခေတ်သစ်စာပေလောကရဲ့ရှေ့ဆောင်ရာဘင်ဒရာနတ်တကူရဲ့တေးသချင်းနဲ့စာပေတွေဟာပင်ဂလီယဉ်ကျေးမှုအပေါ်အများကြီးလွှမ်းမိုးခဲ့တယ်လို့တကူရဲ့တေးသချင်းတွေကိုဒီဆိုသူလွတ်လပ်ရေးတိုက်ပွဲဝင်တဦးလည်းဖြစ်တဲ့ဘင်္ဂလားဒေ့ရှ်အစိုးရမီလီယာအာလီကပြောပါတယ်ဘင်္ဂလားဒေ့ရှ်ရဲ့လွတ်လပ်ရေးတိုက်ပွဲမှာတကူရဲ့အမှုပညာတွေကအဓိကလှုပ်ဆောင်မှုတစ်ခုဖြစ်ခဲ့တယ်လို့သူကဆိုပါတယ်အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်မှာလက်တလောနေထိုင်နေတဲ့မီလီယာအလီကို VOA သတင်းတောက်အာနစ်အာမက်ကမေးမြန်းထားပါတယ်မက်ခင်ဖြူတွေကအပြည့်စုံကိုပြောပြမှာပ
ါ1973ခုနှစ်နိုဘယ်စာပေဆုရှင်အိန္ဒိယနိုင်ငံရဲ့ဆွေဆုံရကဝိစာဆိုကြီးရာဗင်ဒရာနတ်တကူရဲ့ကဗျာလင်္ကာစာပေတွေဟာဘင်္ဂလားဒေ့ရှ်မျိုးတွေရဲ့နေစဉ်ဘဝတွေရင်ကျေးမှုတွေထဲမှာပါမရှိမဖြစ်အစိတ်ပိုင်းတစ်ခုလို့လွှမ်းမိုးတည်ရှိနေပါတယ်ပင်ဂါလီရင်ကျေးမှုဟာတကူမပါပဲမပြည့်စုံနိုင်ဘူးလို့တကူရဲ့တချင်းတွေတည်ဆူရမှာနာမည်ကြီးရဲ့လွတ်လပ်ရေးတိုက်ပွဲဝင်သူတူဦးလည်းဖြစ်တဲ့မီလီယာအလီကပြောပါတယ
်ဘင်္ဂါလီဂျီဘွန်ရဲ့ရိုဘင်ဒရနတ်ချာရာ
ကာလ်ချာရာဘင်ဒရနတ်တကူရဲ့ကဗျာလင်္ကာစာပေရေးသားတွေပချီဂီတအမှုပညာဖန်တီးမှုတွေကပင်ဂါလီရင်ကျေးမှုအပေါ်မှာနက်နက်ရှာရှာလွှမ်းမိုးထားပါတယ်ပင်ဂါလီရင်ကျေးမှုဟာတကူမပါပဲနဲ့မပြည့်စုံနိုင်ပါဘူး
ပါကစ္စတန်နိုင်ငံကြီးကနေဘင်္ဂလားဒေ့ရှ်နိုင်ငံခွဲမထွက်ခင်အချိန်တွေကဒီနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဖြစ်လာတဲ့အရှေ့ပါကစ္စတန်မှာတကူးရဲ့တည်တချင်းတွေကိုအဲ့ဒီခေတ်ပါကစ္စတန်အစိုးရကပိတ်ပင်ထားခဲ့ပါတယ်။ဒီပိတ်ပင်မှုတွေကိုတော်လန်နဲ့ယဉ်ကျေးမှုဒေါ်လာရေးတရက်အရှေ့ပါကစ္စတန်မှာပေါ်ပေါက်ခဲ့တယ်လို့1982ခုနှစ်ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးတိုက်ပွဲမှာတကူးရဲ့စာပေကဗျာလင်္ကာဂီတအမှုပညာတွေကအထူးကအခမ်းအနားကနေပါဝင်ခဲ့တာပါ။
Shadinotar Age Japan Pakistan Sarkar Rabindra Sangeet Gawa
လွတ်လပ်ရေးကာလမတိုင်ခင်ကပါကစ္စတန်အစိုးရဟာတကူးရဲ့တချင်းတွေကိုရေဒီယိုနဲ့ရုပ်သံတွေမှာလွှင့်ခွင့်မပြုခဲ့ပါဘူး။ဒါပေမဲ့လည်းဘင်္ဂလားဘာသာစကားကိုလွတ်လပ်စွာပြောဆိုခွင့်ရရေးလှုပ်ရှားမှုအပါအဝင်ယဉ်ကျေးမှုတော်လှန်ရေးကတော့ရပ်မသွားခဲ့ပါဘူး။အရှေ့ပါကစ္စတန်ကဘင်္ဂလီတွေဟာတကူးရဲ့ကဗျာစာပေတွေနဲ့ဖွံ့ဖြိုးလာခဲ့တဲ့သူတို့ရဲ့ယဉ်ကျေးမှုမှာရာဗင်ဒရာနတ်တကူးကိုခြံလှပ်ထားတာမျိုးလုံးဝလက်မခံကြပါဘူး။
တကူးရဲ့တည်ရှိတွေဟာဘင်္ဂါလီရင်ကျေးမှုတစ်စိတ်တစ်ပိုင်းဖြစ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးဖခင်ကြီးတန်ဂါဘန်ရူရှိခ်မူဂျီဘာရာမန်ကလည်းတကူးရဲ့စာပေဂီတတွေနဲ့လွှမ်းမိုးခဲ့တဲ့ဘင်္ဂါလီလူမျိုးတွေရဲ့ကိုယ်ပိုင်ရင်ကျေးမှုဘာသာစကားတွေကိုထိမ့်သိမ်းဆောင်ရှောက်ခွင့်အခြေခံအခွင့်အရေးတွေရဖို့လွတ်လပ်ရေးတိုက်ပွဲအတွင်းဦးဆောင်တိုက်ပွဲဝင်တောင်းဆိုခဲ့တယ်လို့မီလီယာအလီကပြောပါတယ
်။ဘွန်ဂိုဘွန်သူကဂျော်ခွန်ရာဇနီတိကေဘွန်အီကနိုမစ်အဓိကာရရိုက်
ဘင်္ဂါဒေ့ရှ်ရှိခ်မူဂျီဘာရာမန်ကဘင်္ဂလီတွေကိုနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာအခွင့်အရေးတွေပေးဖို့တောင်းဆိုတဲ့အချိန်မှာပြည်သူလူထုအတွက်တရားကိုယ်ပိုင်ယဉ်ကျေးမှုဆိုင်ရာအခွင့်အရေးတွေကိုပါတောင်းဆိုခဲ့ပါလေ။ဘင်္ဂလားဒေ့ရှ်ပြည်သူတွေကိုယ့်ရဲ့အတွေ့အခေါ်အမျှော်မြင်တွေကိုကိုယ့်ဘာသာစကားနဲ့တီးကုံးဖွဲ့ဆိုနိုင်တာမျိုးကိုယ်ပိုင်ဘာသာစကားနဲ့ပြောဆိုနိုင်တာမျိုးကိုသူကဖြစ်စေခြင်းခဲ့တာပါ။
အိန္ဒိယနဲ့ဘင်္ဂါလီစာပေလောကရှေ့ဆောင်ကမ္ဘာကျော်အနေနဲ့စာရေးရေးဖွဲ့တည်ကုန်းခဲ့တဲ့ရာဗင်ဒရာနတ်တကူရဲ့စာပေတွေဟာမြန်မာပြည်သူများမှလည်းလူသိများထင်ရှားပါတယ်။တကူးကိုယ်တိုင်လည်းမြန်မာနိုင်ငံကိုနှစ်ကြိမ်လာရောက်ခဲ့ပူတာပါ။ရာဗင်ဒရာနတ်တကူဟာ1982ခုနှစ်ဩဂတ်လ9ရက်နေ့မှာကွယ်လွန်ခဲ့ပြီးကမ္ဘာလင်္ကာစာအုပ်ပေါင်း60လောက်နဲ့ဝိတုတုဝိတုရှိပြဆက်စားတဲ့စာပေပေါင်းများစွာကိုရေးသားခဲ့ပြီးတော့တေးသချင်းပေါင်း3000ကျော်ကိုရေးဆက်တည်ကုန်းခဲ့ပါတယ်ရှင်။